ဆောင်းရာသီအိုလံပစ်ပွဲမစခင်နဲ့တရုတ်နှစ်တကူမတိုင်ခင်ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်တရုတ်အာဏာပိုင်တွေစ조사နေကြချိန်မှာပဲကာယရောဂါထိန်းချုပ်ရေးအစီအမံတွေတင်းတင်းကြပ်ကြပ်ချထားတဲ့ဘေကျင်းမြို့တော်မှာအိုမီခရွန်ကူးစက်များဗီဇာပြောင်းပို့တဲ့အကူးစက်ခံရသူအတည်ပြုလူနာတယောက်တွေ့ရပါတယ်။ပြည်ရင်းမှာပဲအိုမီခရွန်ပိုးအကူးစက်ခံရသူတူကိုဟိုင်ဒီယန်ရက်ကွက်မှာစနေနေ့မနေ့ပိုင်းကတွေ့ခဲ့တယ်လို့ဘေကျင်းကယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာအရာရှိကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပိုးတွေ့ရသူနေထိုင်တဲ့အဆောက်အဦးနဲ့ရုံးဆောက်အဦးမှာနေထိုင်သူတွေကိုကိုဗစ်ဆစ်ဆဲမှုတွေလုခတ်ကြောင်းနဲ့သူတောရောက်ခဲ့ရနေရာ18ခုအတွက်ကန့်သတ်မှုတွေလုထားကြောင်းလည်းပြောပါတယ်။ကူးစက်များ Omicron နဲ့ Delta ပိုးကူးစက်မှုတွေတိုးလာနေတဲ့အတွက် February 1ရက်စတင်မဲ့တရုတ်နှစ်တကူမတိုင်ခင်တရုတ်နိုင်ငံအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရကစနေနေ့မှာသတိပေးပါတယ်။အိန္ဒိယမှာတော့ COVID ပိုးကူးစက်သူ 28,000 နီးပါးနဲ့ဆန့်ကျင်တင်များပြားခဲ့ပါတယ်။